ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာမူဆယ်နယ်စပ်ကကုန်းသွဲရေးဂိတ်အားလုံးကိုလာမယ့်ဇန်နဝါရီလ၈ရက်မှာဖွင့်ပေးမယ်လို့တရုတ်ယူနယ်အစိုးရကဒီကနေ့အင်္ဂါနေ့မှာစာထုတ်ပြန်ပါတယ်။ကဲယောဟာကြောင့်၃နှစ်နီးပါးပိတ်ထားတဲ့ဒီဂိတ်တွေကနေကုန်ကားတွေလူတွေပါဝင်ထွက်ခွင့်ကိုတရုတ်ဘက်ကပထမဆုံးအကြိမ်ဖြေလျှော့လိုက်တာလည်းဖြစ်ပါတယ်။ဒီအကြောင်းပေးပို့လာတဲ့သတင်းပေးပို့ချက်ကိုတော့အလိမ္မာကပြောပြမှာပါရှင်။
ကိုဗစ်ကရောဂါကြောင့်2020ခုနှစ်မတ်လနောက်မင်္ဂလာစပြီးပိတ်ထားတဲ့မူဆယ်နယ်စပ်ဂိတ်အားလုံးကိုပြန်ဖွင့်ပေးတော့မယ်လို့ယူနန်ပြည်နယ်ရွှေလီမြို့ပြည်ပရေးရာရုံးကမြန်မာဘက်ကိုအကြောင်းကြားစာပေးပို့လိုက်တာဖြစ်ပါတယ်။မန်ဝင်း၊နန်တော်၊စင်ပြူ၊ပန်းဆိုင်ဒီဂိတ်တွေကိုအခုလ January 8ရက်မှာပြန်ဖွင့်ပေးမယ်လို့ရွှေလီမြို့အစိုးရဌာနကအကြောင်းကြားထားကြောင်းမူဆယ်ကုန်တဲ့အသင်းကတာဝန်ရှိသူတဦးဖြစ်တဲ့ဦးမင်းသိန်းက VOA ကိုပြောပါတယ်။
တော့အခုတို့ချီကိုဆားရောက်ထားတာနော်တရုတ်မြန်မာနယ်စပ်ခိတွေကိုဇန်နဝါရီ၈ရက်နေ့ကစပြီးတော့ပြန်လည်ဖွင့်လှစ်တယ်ဒီမူဆယ်မြို့နယ်တွေမှာရှိတဲ့ဂိတ်အားလုံးပြန်လည်ဖွင့်လှစ်ပြီးသားဖြစ်သွားမယ်ကုန်တင်ကားတွေဝင်လို့ရမယ်လူစည်းကားတွေဝင်လို့ရမယ်ဆိုင်ကယ်တွေဝင်လို့ရမယ်ဖိနာကြီးတွေဝင်လို့ရမယ်လူတွေဝင်လို့ထွက်လို့ရပါပြီလူတွေကိုဘလို့စီးကားချက်တွေတတ်ပတ်ပြီးတော့ဝင်ထွက်လုပ်မယ်ဆိုတာတော့ဖွင့်တဲ့နေရာမှာရှိပါတယ်
တရုတ်မြန်မာဒုတိယမြောက်နယ်စပ်ကုန်သွယ်ရေးစခန်းဖြစ်တဲ့ချင်းရွှေဟော်ဂိတ်နဲ့ကချင်ပြည်နယ်ကဂိတ်တချို့ကိုတော့တရုတ်နှစ်တကူအပြီးမှာဖွင့်နိုင်ခြင်းရှိတယ်လို့ချင်းရွှေဟော်ဘက်ကကုန်တက်တူကပြောပါတယ်
။ချင်းရွှေဟော်ကတော့ဒီသူတို့ကသဘင်ချမ်းခရိုင်ဆိုတဲ့ခါကြတော့လေမူဆယ်အဲတဲဟုံကဖွင့်မှာသူတို့ကလည်းလိုက်ဖွင့်တာအဲကျမတို့ကအမြင်နဲ့အဲ့ဒီဂျီမီနဲ့မဖွင့်သေးဘူးလားကျမတို့တော့ရှီမီတနာဒီလိုမျိုးရှိနေပါပြီပေါ့နော်ကျမတို့ကမိုက်တီးကလိုလိုလုပ်နေပါလို့ရတယ်လို့ဆိုတော့အဲ့လိုလေသူတို့ကလမ်းကြောင်းမှာသူတို့ကလုပ်ပေးရတယ်။ရေးရောင်းကတော့သူတို့ပြောနေနှစ်တကူမှလို့ကြားနေလို့လေနှစ်တကူကအောက်ကျမတို့ချင်းရွှေဟော်20မိနစ်ဆိုတော့လေနားလည်ပါတော့သားကြမယ်
မြန်မာကုန်သွယ်ရေးဌာနရဲ့စည်ရင်းတွေအရဆိုရင်မူဆယ်နယ်စပ်ကနေနှစ်နိုင်ငံအပြန်အလှန်ကုန်သွယ်မှုပမာဏက2020ခုနှစ်မှာအမေရိကန်ဒေါ်လာတန်4800ကျော်ရှိခဲ့ပါတယ်2022ခုနှစ်မှာတော့တဟုန်တို့ကျဆင်းခဲ့ပြီးအမေရိကန်ဒေါ်လာတန်900ကျော်ပဲကုန်သွယ်နိုင်ခဲ့တာပါတရုတ်အစိုးရဟာပြည်နယ်တွင်းမှာတကြော့ပြန်ကိုဗစ်ကူးစက်မှုတွေကိုဖြေရှင်းနေရပေမဲ့လည်းပြည်နယ်တွေရဲ့ကုန်သွယ်ရေးဆိုင်ရာကိစ္စတွေမှာတော့ဖြေလျှော့ဖို့ကြိုးစားလာပါတယ်အခုကြေညာချက်မှာတော့ကိုဗစ်စီကံတွေကိုအသေးစိတ်မဖော်ပြထားပေမဲ့ဖွင့်မယ့်ရက်မှာတော့ကိုဗစ်စီကံတွေကိုထပ်မံထုတ်ပြန်ပွဲရှိတယ်လို့မြန်မာကုန်သည်တွေဘက်ကခန့်မှန်းထားပါတယ်ရှင်
အလိမ္မာပါရှင်